မြန်မာတရုတ်တန်တမန်ဆက်ဆံရေး290ပြည့်မြန်မာနိုင်ငံကိုတရုတ်တမရရဲ့နှစ်ရက်တာခီးစဉ်တွင်မှာတော့နှစ်နိုင်ငံကြားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှု33ခုရရှိခဲ့ပါတယ်။ဒီအထဲမှာလုပ်ငန်းကြီးတွေဖြစ်တဲ့ကြောက်ဖြူရေးနဲ့စိတ်ကန်းနေဆက်စီးပွားရေးဆောင်ပြီးတော့တရုတ်မြန်မာဆက်သွယ်မဲ့လမ်းစီမံကိန်းလိုအဓိကလုပ်ငန်းတွေပါတဲ့သဘောတူစာချုပ်တွေနဲ့နားလည်မှုစာချုပ်နွားလေးကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အခုလိုသဘောတူညီမှုစာချုပ်တွေနဲ့ပတ်သက်ပြီးတော့ပြည်သူတွေနဲ့နောက်လေ့လာစောင့်ကြည့်သူတွေဘက်ကဘယ်လိုမျိုးသဘောထားအမြင်ရှိပါသလဲ။ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းပြီးတင်ပြထားပါတယ်။
တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံခရီးစဉ်ဒုတိယနေ့ဖြစ်တဲ့ဇန်နဝါရီ18ရက်မနက်ပိုင်းမှာမြန်မာတရုတ်နှစ်နိုင်ငံကြားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးသဘောတူညီမှုစာချုပ်တွေနားလည်မှုစာချုပ်လွှာတွေကိုမြန်မာသမ္မတနေအိမ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှေ့မှောက်မှာနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေချုပ်ဆိုလဲလှယ်ခဲ့ကြရဲ့စီမံကိန်းတွေထဲမှာအများစိတ်ဝင်စားကြရဲ့စီမံကိန်းတစ်ခုကတော့ကြောက်ဖြူရေနပ်စိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းတွေဖြစ်ပါတယ်။အလုတ်ကိုင်ခွင်လန်းတွေပေါ်ဆောင်ပေးနိုင်မယ်လို့မြမအစိုးရဘက်ကယုံကြည်ထားတဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒူဥက္ကဋ္ဌရခိုင်ပြည်နယ်ဘန္ဒာရေးအခွန်စီမံကိန်းရဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းရဲ့အမြင်ကိုကြည့်ရအောင်ပါ။
ကတော့ကျွန်တော်တို့ဒေတာတော့ကောင်းလာပဲဒေတာအလုပ်ကံလေးရမယ်ဒေတာဖွင့်ပြလို့ရရှိမှာပေါ့ဒါလုပ်တဲ့လုပ်ငန်းလို့ပဲကျွန်တော်တို့သုံးသပ်လို့ရမှာပေါ့
မြန်မာနဲ့တရုတ်နိုင်ငံကြားနှစ်နှစ်လောက်ညှိနှိုင်းယူခဲ့ရတဲ့ကြောက်ဖြူရေနပ်စကန်ရဲ့အထူးစီးပွားရေးဆောင်ကို2018ဇန်နဝါရီ8ရက်မှာမူပေါင်းသဘောတူစာချုပ်ထုတ်ဆိုခဲ့ရဖြစ်ပြီးဒီနေ့မှာတော့စီမံကိန်းသဘောတူစာချုပ်အစု800များနဲ့သက်ဆိုင်သောသဘောတူစာချုပ်ဒါတွေကိုထပ်ပြီးထုတ်ဆိုခဲ့ရဖြစ်ပါတယ်ဒီကြောက်ဖြူထူးစီးပွားရေးဆောင်ကနေတဆင်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးအရှေ့လယ်ပိုင်းအာဖရိကနဲ့အိန္ဒိယကိုချိတ်ဆက်နိုင်မှာဖြစ်သလိုမြန်မာပြည်တွင်းကိုဖြတ်ပြီးတရုတ်နဲ့အာဆီယံဒေသတွင်းနိုင်ငံတွေကိုလည်းချိတ်ဆက်နိုင်ဖို့ရည်ရွယ်ထားတဲ့ဒီစီမံကိန်းကနေဒေသခံ9သိန်းလောက်ကိုအလုတ်ကင်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။အခုလိုနှစ်နိုင်ငံကြားလုံခြုံသဘောတူစာချုပ်တွေနားလည်မှုစာချုပ်တွေရေးထိုးဖို့အတွက်အစိုးရနှစ်ရလုံးကချင်းချင်းချင်းချင်းနဲ့ချင်းကပ်ဆောင်ရွက်နိုင်ခဲ့တယ်လို့မြင်တဲ့သူကတော့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေးလာနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။
အဲ့ဒီအချိန်မှာတော့ဒီစာကျွန်တော်တွေဒီသဘောတူညီချက်တွေဒီ MOU တွေကိုလက်မှတ်ရေးထိုးတဲ့အနေအထားရှိနေဆိုရင်နော်ဒီနှစ်နိုင်ငံဆက်ဆံရေးပေါ့လေနော်ဒါပေါင်းစုံဆက်ဆံရေးမှာနော်နားလည်မှုတွေယုံကြည်မှုတွေကူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ခိုင်ခိုင်မာမာပေါ်ဆောင်နိုင်မှုအတွက်အလားအလာကောင်းတွေဖြစ်လာနိုင်တယ်တော့ကျွန်တော်ကမြင်ပါတယ်
နှစ်နိုင်ငံကြားမှာအစိုးရချင်းသာမကပြည်သူအချင်းချင်းကြားမှာပါဆက်ဆံရေးကောင်းမွန်လာဖို့အလားအလာတွေပုံများလာနိုင်တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိထုတ်ဆိုခဲ့တဲ့စာချုပ်တွေဟာတိုင်းပြည်ရဲ့အကျိုးစီးပွားကိုဘလောက်အကာအကွယ်ပေးမလဲဆိုတဲ့အပေါ်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်။တရုတ်နဲ့စီးပွားရေးဆက်ဆံမှုလုပ်တဲ့နေရာမှာလိုအပ်တဲ့ငွေကြေးအတွက်တရုတ်နိုင်ငံပိုင်ဘဏ်တစ်ခုတည်းကနေချေယူခိုင်းတာစာချုပ်ပါနှစ်ရှည်စီမံကိန်းကာလအတွင်းမှာတခြားနိုင်ငံတကာကုမ္ပဏီတွေကိုဝင်ရောက်လုပ်ကိုင်ခွင့်မပေးရတရုတ်လုံသားအသုံးပြုကျင်တာမျိုးတွေကိုစောင့်ကြည့်လေ့လာသူတွေကသဘောမချကြပါဘူးဒီလိုအချက်မျိုးတွေကိုတားဆီးနိုင်ဖို့ကချင်ပြည်နယ်မြစ်ကြီးနားနန်ကျင်စီးပွားရေးဆောင်အပါအဝင်အထူးစီးပွားရေးဆောင်အတွက်ချုပ်ဆိုထားတဲ့နားလည်မှုစာချုပ်လွှာတွေမှာပါမှာကိုစိုးရိမ်မိရလို့မြစ်ကြီးနားဒေသခံဒေါက်တာအမ်ခွန်လာကပြောပါတယ်
ဒီနေ့ရည်ရည်လေးလာပါမြေပြည်အစီအစဉ်မဆိုမြေပြည်နိုင်ငံမဆိုလာလို့ရတယ်နောက်ဆုံးအီရန်တော်လာလို့လို့ရတယ်ကျွန်တော်က welcome လုပ်ပါမှာဒါပေမဲ့တော်ကြတယ်ကိုယ့်တည်းရဲ့ဥပဒေနဲ့ MOU နားလည်မှုထောက်ချက်ကနောက် MOU နားလည်မှုဝန်ကြီးချက်တွေအဲအစစ်အစစ်သွားရခြင်းကကိုယ့်ရဲ့ national interest ကိုဘယ်လောက်ကမှလုပ်ပြီးနိုင်လဲရတယ်ယူကြည့်ပါစစ်တယ်လို့ပြောလို့ရတာ
ဒီကနေ့နှစ်နိုင်ငံချုပ်ဆိုခဲ့တာမှာသဘောတူစာချုပ်6ခုနားလည်မှုစာချုပ်လွှာ14ခုဖြစ်နိုင်ချေနားလည်မှုစာချုပ်လွှာ10ခုသဘောတူညီချက်က3ခုစုစုပေါင်း33ခုချုပ်ဆိုခဲ့ရပါ2020ခုနှစ်အတွက်ပထမဆုံးနိုင်ငံခြားခရီးစဉ်အဖြစ်မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်သမ္မတရှီကျင်းပင်ဟာဒီနေ့နေ့လယ်2:45မိနစ်မှာတရုတ်ပြည်ကိုပြန်လည်ထွက်ခွာသွားပြီဖြစ်ပါတယ်
ကိုစောထပ်ပါရှင်